ဆရာဒီလိုပါဆရာဟို UNFC အနေနဲ့ပေါ့နော်ဒီထိုင်းနိုင်ငံချင်းမိုင်မြို့မှာအစည်းအဝေးကျင်းပဖို့အစီအစဉ်နေတာကိုဒီမြမအစိုးရဘက်ကခွင့်ပြုချက်မရသေးလို့ပေါ့နော်ဟိုမဆောင်ရွက်နိုင်ဘူးဆိုတဲ့အသံမျိုးတွေကြားလို့ပါဆရာရဲ့ဘလို့အနေထားတွေများဖြစ်နေလဲလို့ပါရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီငင်းကြဲဖြစ်စဉ်နဲ့ပတ်သက်လို့ပုံမှန်လုပ်နေတဲ့အဲဒီ stakeholders ညီနိုင်အစည်းအဝေးကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့လဒီဇန်နဝါရီကနေပြင်ဆင်ခဲ့တယ်ပေါ့နော်ဒီဝိရေချင်းပါမယ်ဆိုလို့ရှိရင်နှစ်ဖက်ဟိုနိုင်ငံချင်းချင်းကြားမှာဆိုးရွားချင်းချင်းကြားမှာဆက်ဆက်ရေးလမ်းကြောင်းကနေတဆင်းတော့အသီးပေးအကြောင်းကြားတဲ့ပုံစံမျိုးကျွန်တော်တို့လုပ်ရတာရှိပါတယ်အခွင့်ပြုချက်လိုမျိုးတို့လုပ်ကြတယ်ပေါ့အကြီးတူကြီးဆက်ဆံရေးအရာကျွန်တော်တို့မြန်မာဆိုးရွားဘက်ကပေါ့လေဒီဘက်ကိုအကြောင်းကြားတယ်အကြောင်းကြားရင်ဒီဘက်ကလည်းပဲအဲ့ဒီအကြောင်းကြားမှုပေါ်မှာအခြေခံပြီးတော့မှလုပ်ခွင့်ရတယ်ဆိုတော့ငြိမ်းချမ်းရေးကော်မရှင်ဘက်ကနေတဆင်းသွားတာပေါ့ကျွန်တော်တို့ဘက်ကတော့ငြိမ်းချမ်းရေးကော်မရှင်ဘက်ကိုအကြောင်းကြားထားတာပေါ့နော်အဲဒါပေမဲ့အဲ့ဒီဘက်ကတော့ဘာမှတုံ့ပြန်လာတာမရှိဘူးပေါ့လေဟိုထိုင်းနိုင်ငံဆိုးရွားဘက်ကလည်းပဲအဲ့ဒီဘက်ကဆိုးရွားဘက်ကအကြောင်းကြားမှုမရှိတဲ့ပုံမှာတို့ဘက်ကလည်းဒီဘက်ကခွင့်ပြုဖို့ဆိုတဲ့အနေထားကသင်မပြေဘူးပေါ့
ဆရာအရင်တော့ကပေါ့နော်ဒီ UNFC အနေနဲ့အစည်းအဝေးတွေကျင်းပတာမျိုးတွေရှိရဲဒါပေမဲ့ဒီပြဿနာမျိုးကိုကျမတို့မကြားမိဘူးပေါ့နော်အခုကျမှဒီလိုဖြစ်တာမျိုးလားအရင်နဲ့လက်ရှိကွာဟချက်ကွဲလွဲချက်တွေများရှိလာလားဆရာ
ဟုတ်ပါတယ်အရင်နဲ့ဆိုင်တော့ကွာချက်ရှိတာပေါ့နော်ဦးသိန်းစိန်ဆိုတာလက်ထက်တုန်းကတော့ကျွန်တော်တို့ NCCT နဲ့ UPWC ပေါ့လေအဲ့တုန်းကမိတော်စုညီငယ်ဖော်ဆောင်ရေးလုပ်ငန်းကော်မတီကြမှာပေါ့လေအဲကျွန်တော်တို့အဆက်အသွယ်လုပ်ပြီးတော့မှအဲ့လိုအစိုးရချင်းချင်းဆက်သွယ်ရန်တရားနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့မှလုပ်တယ်ပေါ့နော်ဒီအခုနောက်ပိုင်းကျတော့အဲ့လိုကျွန်တော်တို့ဆက်သွယ်ပေးမယ်လို့လေအစိုးရဘက်ကပေါ့နော်ကျွန်တော်တို့တုံ့ပြန်ဖြေချမှုနဲ့အဲ့ဒီပူးပေါင်းပါဝင်ဆောင်ရွက်မှုပုံစံမျိုးကိုမပြတဲ့သဘောတွေပေါ့နော်ဖြစ်လာတယ်လို့ကျွန်တော်တို့အဲ့လိုပြောရမှာဖြစ်ပါတယ်နောက်2017နောက်ပိုင်းပေါ့ဦးသိန်းစိန်ဆိုရကညီချင်းရေးကန့်လန့်လိုက်တဲ့နောက်ပိုင်းမှာဒီလိုမျိုးကျွန်တော်တို့ကညီချင်းရေးပေါ်မှာအပြုသဘောဆောင်တဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့နော်အဲ့လိုမျိုးနဲ့ချင်းကပ်ပြီးတွားကြတာဖြစ်ပါတယ်ဒီ NLD အစိုးရခေတ္တတောက်လျှောက်ပေါ်လေဒီနှစ် February လအထိပေါ်ဗျာနော်ကျွန်တော်တို့ပြောလို့ရတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီ DPN ရဲ့အဖွဲ့ဝင်နှစ်ဖွဲ့ NC လက်မှတ်ရေးထိုးတဲ့အချိန်ထိပေါ့နော်အဲ့ဒီလိုဆက်ဆံရေးရင်ကျင်းမှုကတော့ကောင်းမွန်နေခဲ့တယ်ပေါ့အဲ့ဒီနောက်ပိုင်းကနေစပြီးတော့အခုဒီဆက်ဆံရေးကတော့စိတ်မကောင်းတော့ဘူးဆိုတဲ့လက္ခဏာလို့ပြောရမှာဖြစ်ပါတယ်
ဒီနေထားရရဆရာဘာကြောင့်လို့ပြောနိုင်မလဲ UNFC ရဲ့မှာပါတဲ့အဖွဲ့တော်တော်များများဟာဒါ UNFC ကနေဟိုနှုတ်ထွက်ခွင့်တင်ပြထားတာရှိရဲဆိုလိုရဆရာရဲ့ဒီ UNFC ဘက်ကပေါ့နော်အင်အားဟိုနေလာတဲ့အနေအထားမျိုးမှာအစိုးရဘက်ကဖိအားပေးတဲ့အခြေအနေမျိုးတွေလို့ယူဆနိုင်မလားလို့ပါအ
ဲ့ဒီသဘောထားတော့ကျွန်တော်တို့အတိအကျပြောလို့တော့ကျွန်တော်တို့ဘက်ကမရနိုင်ဘူးအဲ့ဒါတော့အစိုးရကိုမေးမှပဲတိတိကျကျသိရမယ်ပေါ့လေဆိုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာပေါ့နော်ဒီအထောက်အကူပြုမဲ့ကျွန်တော်တို့လှုပ်ဆောင်ချက်တွေပေါ့နော်လုပ်နေတာဖြစ်တယ်ပေါ့ဒီအစည်းအဝေးတွေပါတယ်ဆိုတာလည်းပဲဆိုရင်အရင်တုန်းကတော့ဦးသိန်းစိန်ဆိုရလက်ထက်မတိုင်ခင်ကတော့ကိုနီကိုဟန်နဲ့ကျွန်တော်တို့လှုပ်ကြတာပေါ့နော်ဆိုဒီနေ့ကျွန်တော်တို့ကငြိမ်းချမ်းဖြစ်စဉ်ပေါ်မှာပွင့်လင်းမြင်သာမှုရှိစွာနဲ့ကျွန်တော်တို့ကဆောင်ရွက်လိုတဲ့အပေါ်မှာဒီလိုနှစ်ဖက်ပေါ်ပြအမြင်ရှင်းဖို့ပေါ့နော်ဒါငြိမ်းချမ်းလုပ်ငန်းစဉ်အတွက်လုပ်တဲ့ဆောင်ရွက်ချက်တွေဖြစ်တယ်ဆိုတဲ့အကြောင်းကိုသိရှိဖို့အတွက်အဲ့ဒီလိုဆက်သွယ်ရန်တရားတွေကတော့တိကျထားတဲ့အတိုင်းကျွန်တော်တို့ကလုပ်နေကြပြီတိုင်လုပ်နေတာဖြစ်တယ်။အဖက်မှာတော့ဘာကြောင့်ပေါ့နော်ဒီတုံ့ပြန်မှုမလုပ်တာခေါ်ကူပေါင်းဆောင်ရွက်မှုမလုပ်တာကတော့တစ်ဖက်ရဲ့အစိုးရရဲ့သဘောထားပုံမှာပဲအဓိကမှုတည်ပါတယ
်။ဆရာအခုပေါ့နော်ဒီလိုအနေအထားတွေအကြောင်းဆရာတို့ဘက်အနေအထားရပေါ့နော်ဘလို့အခက်အခဲတွေရောရှိလဲဆရာ
။အဓိကတော့ဒီကျွန်တော်တို့အစည်းအဝေးတွေဘာတွေလုပ်လို့မရဘူးဆိုရင်ညီညာရေးဒီလုပ်ငန်းစဉ်ပေါ်ဆောင်တဲ့အခါမှာကြံ့ကြမှုတွေနှောက်နှေးမှုတွေပေါ့နော်အဖို့ထစ်တယ်ဖြစ်မယ်ပေါ့ဗျာအဲဒီရုံးကြတော့ကျွန်တော်တို့လက်ငင်းအကျိုးရလဲပေါ့နော်ဒါကိုရင်ဆိုင်နေရတယ်ပေါ့အခုကတော့
ဒီလိုအနေထားရ UNFC တွေကလက်မှတ်မထိုးရသေးတဲ့အတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားပေါ့နော်နှစ်ဖက်သဘောထားတင်းမာမှုအခြေအနေမျိုးတွေပိုဖြစ်သွားနိုင်စရာအကြောင်းရှိနိုင်မလားဆရာ
အဓိကတော့ပေါ့ဗျာဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ပေါ့နော်လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာအစည်းအဝေးလုပ်ခွင့်တို့ဘာလို့ပေါ့နော်ဒါနဲ့ပတ်သက်လို့ဒီကန္တပိတ်ပင်မှုဒီကိုတိုက်ရောက်တော်၎င်းတွေဝဲတော်၎င်းပေါ်လေလုံနေပြီဆိုလို့ရှိရင်တော့ဒီအနေဆုံးအပြင်ကတော့ကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ဟာယုံကြည်မှုတည်ဆောက်ရေးပေါ်မှာအခြေခံပြီးသွားတာဖြစ်ပါတယ်။အဲဒါကြောင့်ယုံကြည်မှုတည်ဆောက်ရေးကိုတော့အနေဆုံးအပြင်ထိခိုက်မှာဖြစ်တယ်။နားလည်မှုတွေလွှဲချော်မှုတွေဖြစ်လာမယ်။ပြည်သူစုနေလမ်းကြောင်းပေါ်မှာသွားပြီးတော့တိုက်ရိုက်အကျိုးသက်ရောက်မှုတွေရှိမယ်။ဆိုဒီကနေတဆင့်ပေါ်လေအကျိုးဆက်တွေကတော့အမျိုးမျိုးဖြစ်လာနိုင်ရေပေါ့နော်။ကျွန်တော်တို့ကတော့အဲ့လိုအကျေပြတ်မိပါတယ်
။ချိန်ပေးဖြည့်ပေးရ RF ရကျေးဇူးတင်ပါတယ်ဆရာရေ
။ဟုတ်ကဲ့ပါကျေးဇူးပါဗျာ။